အာဏာသိမ်းမြန်မာစစ်တပ်ဟာကုလအပါဝင်နိုင်ငံတကာနဲ့အာဆီယံနိုင်ငံတွေရဲ့ဖိအားပေးမှုကိုလစ်လျူပြီးအကြမ်းဖက်လုပ်ရက်တွေဆက်လုပ်နေချိန်မှာဂျပန်နိုင်ငံကတော့မြန်မာစစ်ကောင်စီနဲ့ပြည်နယ်နဲ့ဆက်ဆံရေးရှိနေတယ်လို့ဂျပန်ရောက်မြန်မာလူမှုအသိုင်းအဝန်းကဝေဖန်လိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညုံကပြောပြပေးပါရှင်။
ဂျပန်ဆူရရဲ့ကြောထောက်နောက်ခံရှိထားတဲ့ဂျပန်မြန်မာအဆိုစီယေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဟီဒီယိုဝါဒနာဘီဟာမြန်မာစစ်ကောင်ဆောင်ဟောင်းလီနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တယ်လို့ပဲအခုအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးရှိတယ်လို့ဂျပန်ရောက်မြန်မာတန်ခိုင်းကပြောပါတယ်မြန်မာစစ်တပ်ကအာဏာသိမ်းမှုဟာဥပဒေနဲ့ညီညွတ်တယ်ဆိုပြီးတော့မစ္စတာဝါဒနာဘီကအစည်းအဝေးတစ်ခုမှာပြောဆိုခဲ့တာကိုရိုက်တာသတင်းကရေးသားခဲ့ပြီးတဲ့နောက်ဂျပန်ဆူရရဲ့ရည်တည်မှုပုံမှာမြန်မာဒီမိုကရေစီလူစားသူတွေကမိကုန်ထုတ်ခဲ့ကြပါတယ်။မစ္စတာဝါဒနာဘီဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာစစ်ကောင်စီအနေနဲ့တော်ရောက်တွေ့ဆုံခဲ့သလိုနီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဆက်ဆက်ကာဝါကလည်းမြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်ကောင်စီအနေနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဆက်ဆက်ကာဝါကိုမြန်မာနိုင်ငံရဲ့မျိုးသားညီကြားစီဆိုင်ရာဂျပန်ထူးခုတယ်ဆိုပြီးတော့စစ်ကောင်စီသတင်းမီဒီယာတွေမှာရေးသားပေမဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးကတော့သူ့ရဲ့ဒီခီးစဉ်ဟာဂျပန်ဆူရကိုကူစားမပြုဘူးဆိုပြီးတော့ညှင်းချက်ထုတ်ထားပါတယ်။မြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းစွေကတော့ဂျပန်ဆူရရဲ့နောက်ကမှာမြန်မာစစ်အုပ်စုနဲ့နှီးစပ်တဲ့ဂျပန်စီးပွားရေးသမားတွေရှိနေတယ်ဆိုပြီးတော့ဝေဖန်ပါတယ
်ဂျပန်ဆူရရဲ့နောက်ကမှာပေါ့ဒီဟိုမြန်မာနိုင်ငံမှာရင်းသီးကျုံတာထားတဲ့ဂျပန်စီးပွားရေးအုပ်စုကြီးကျွန်တော်လည်းသိတယ်ဥပမာဥပမာဆိုရင်ဂျပန်ကမှာချက်ချင်းရေးတဲ့အဲဒီဥက္ကဋ္ဌဝါဒနာကြီးဆိုစီးပွားစီးပွားဆူရကဟိုဝန်ကြီးအောင်လည်းချက်ချင်းပေါ့လေဒါတခုကပရမတ်ကောင်ကိုကျွန်တော်ရှိစီအားသာပေးတဲ့အချိန်မှာဒီကူကအဲဒီဂျပန်ရှိပါရေးအုပ်စုကအဲရှုပ်စုနဲ့အဲနေသာဆက်လို့ရှိတယ်ပေါ့အဲအခုဒီခါကျတော့ဟိုသူပြည့်ဒီဝရဏဘီကသူ့အနေနဲ့ဒီဆွေအစိုးရတက်ကိုလော်ဘီလုပ်ပေးတဲ့ဖက်တယ်လို့သူကအုပ်စုကလည်းပြောတခါကိုချိန်မှာရှိပါရေးအဖွဲ့လမ်းကြီးတင်ရတဲ့ခါကျတော့ဆိုဒီချိန်မှာလည်းသူကဒီပုံစံတိုင်းကိုသူကသွားကြည့်တယ်
ဂျပန်ဆူရအနေနဲ့ Y Complex Zero Center နဲ့အင်အားစီမံကိန်းအပါအဝင်ဂျပန်နိုင်ငံရဲ့တခြားရင်းနှီးနှုတ်နှံမှုညီလာငှားရမှုတွေကနေစစ်ကောင်စီကဒေါ်လာတန်းချီရနေတယ်လို့ Justice for Myanmar ကလည်းမနေ့ကထုတ်ပြန်ပါတယ် Y Complex ကိုဂျပန်နိုင်ငံသားတွေထည့်ဝင်ထားတဲ့ရင်းနှီးငွေတွေနဲ့ Mr. Watanabe တို့ကအကောင့်ထဲဖော်ဖို့ကြိုးစားနေတယ်လို့နောက်နေ့တွင်မြန်မာနိုင်ငံမှာရင်းနှီးနှုတ်နှံခဲ့တာပြီးအတွက်လဲဂျပန်ဆူရကအကာအကွယ်ပေးချင်တာဖြစ်နိုင်တယ်လို့ဦးတန်းစွေကယူဆပါတယ
်တကယ်ကြီးကြီးမားမားကုမ္ပဏီကြီးကတော့ကမ္ဘာတွေကရဲ့ဒီလူဒီလူပိရိတဲ့ပတ်သက်ပြီးတော့လက်ဆောင်တွေတော့မှန်လို့ကြားရတဲ့သူရတို့ဒီဝါဒနာပြီးဆိုအုပ်စုကတော့အဲဘယ်လိုပါပြောပြောလို့ဒီသူတွေကဆစ်ဆွေးတဲ့ပြီးလို့ပဲဒီအဲဒီရှိလို့ဆက်သွားမယ်လို့တော့ကိုယ်တော့ကိုယ်ပြည့်တယ်သူတို့ခင်တဲ့ခါကျတော့ဒီကတော့ဆူရကဒီရှေ့အုပ်စုကိုပုံမနေနေနဲ့ဝေဖန်မှုအဲဒီစက်တဲ့ထောက်ခံတာလို့မလုပ်ပေနဲ့အဲနောက်ကရနေပြီးတော့သူအပ်တဲ့ပြည်သူတွေကစားတယ်လို့ပြောပြပါစို့
ဂျပန်ဝန်ကြီးချုပ်အစ်စ်ဟာမြန်မာရေးပေါ်မှာလေးလေးနက်နက်မရှိဘူးလို့လဲဂျပန်ရောက်မြန်မာတွေကသူ့ရဲ့အမြင်ကိုပြောပါတယ်မြန်မာရေးကိုပံ့ပိုးပေးနေတဲ့ဂျပန်စစ်တော်မှတချို့ကတော့ဂျက်ကလာဆူရအန်ယူဂျီနဲ့အွန်လိုင်းကနေပြီးတော့လေးချိန်တွေ့ဆုံထားပါတယ်ဂျပန်ဆူရကအန်ယူဂျီကိုတရားဝင်အသိမှတ်ပြုဖို့ဂျပန်နိုင်ငံဆိုင်ရာအန်ယူဂျီရုံးခန်းဖွင့်ပြီးတော့ကိုယ်စားလှယ်ခန့်ထားဖို့လူသားချင်းဆိုင်ရာထောက်ပံ့ပေးနိုင်ဖို့သူစနစ်ခဲ့ကြပါတယ်ဒါနဲ့လည်းဂျပန်လွတ်တော်ထဲမှာလက်ရှိအာဏာရ LDP ပါတီရဲ့အမတ်အများစုကဆန်းမှုထားတာဖြစ်လို့ထင်တော့တော့ကြီးမပေါက်နိုင်ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်မြန်မာအဖွဲ့အစည်း30ကျော်စုပေါင်းထားတဲ့ဂျပန်မြန်မာအကူအညီပေးကွန်ရက်ကကိုမျိုးမင်းစွေကသူ့ရဲ့အမည်ကိုခုလိုပြောပါတယ
်ဆန်းတော်တော်မအောင်အောက်တော်မအောင်ဟိုကန့်ပတ်လို့ရှိအခက်နဲ့ပြုလာပြပါတယ်50တောင်ပြုလာပါတယ်အဲ့ဒီ80ဒီကိုအခုချိန်ဂျပန်အကူအညီကအကောင့်တွေပေါ်ပေးခြင်းနဲ့မဖြစ်တော့ဘူးအော်လူတို့ကောင်းတဲ့ပေါ်ပြလို့ရတဲ့လူသားချင်းစာနာမှုဆိုင်ရာအစီအစဉ်တစ်ခုပဲသူတို့နည်းနည်းပါးပါးပေါ်ပြပြီးတော့ဒါလည်းပြောမယ်ဆိုလို့ချင်းစစ်တပ်ကြီးရပဲအစီအစဉ်နဲ့ပေါ်လာလို့ဖြစ်တဲ့ကြောင့်ပေါ့ကျွန်တော်စီစီရောဒါကအားလည်းစစ်တပ်ကလည်းမရှိ
ဂျပန်ဆူရကမစ္စတာဝါဒနာဘီတို့မစ္စတာဆဆာကာဝါရိုစီကရတဲ့ချက်လက်တွေပေါ်မှာဆုံးဖြတ်ပြီးတော့မြန်မာနိုင်ငံရေးပေါ်မှာထဲထဲဝင်ဝင်ပါဝင်ပတ်သက်လို့စိတ်ရှိတာလို့လည်းယူဆမှုတွေရှိပါတယ်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့ပူးပေါင်းရင်းနှီးညှို့နှံထားတဲ့ပြည်ပကုမ္ပဏီတွေမှာဂျပန်နဲ့တရုတ်နိုင်ငံကအစိုးရနောက်ခံပြုထားတဲ့ကုမ္ပဏီကြီးတွေအများပြားရှိနေကြပါဒါနဲ့လည်းဂျပန်ဆူရကတော့မြန်မာနဲ့တရုတ်သိပ်ပြီးတော့နီးကပ်သွားမှာကိုကာကွယ်ဖို့သူတို့ဒီနဲ့မြန်မာစစ်တပ်ကိုမလွှဲမရှောင်သာဆက်ဆံနေရပါတယ်ဆိုတဲ့စင်ကြီးပြီးနေတဲ့ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝန်ကတော့ဖဏာသူတွေကိုလွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်ဖို့ဤနိုင်ဆွေးနွေးမှုတွေလုပ်ဖို့ဆိုတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီနေနဲ့အကောင့်ထဲပို့ပြီးဖို့ဆက်ပြီးတော့ဖိအားပေးနေကြတယ်ဖြစ်ပါတယ်ခင်ဗျ